ဗြိတိန်ဝန်ကြီးချုပ်တိုနီဘလဲဟာအမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိနေပြီးမကြာခင်ကအီရတ်ကိုခီးထွက်ခဲ့တဲ့ကိစ္စအကြောင်းအမေရိကန်သမ္မတဘုရှ်နဲ့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။သူ့ရဲ့ခီးစဉ်ဟာနှစ်ရက်ကြာမဲ့ခီးစဉ်လည်းဖြစ်ပါတယ်။နိုင်ငံခေါင်းဆောင်နှစ်ဦးဟာညစာတူစားကြရင်အလုပ်ကြောင်းဆွေးနွေးကြမှာဖြစ်တယ်လို့နှစ်ယောက်တွဲပြောဆိုကြမဲ့သတင်းစာရှင်းလင်းပွဲကိုလည်းလှုပ်သွားဖို့စီစဉ်ရှိပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာအီရတ်ကတပ်ဖွဲ့တွေကိုတင်းနှံပေးရင်းနဲ့အဆင်သင့်ဖြစ်မဖြစ်ဆိုတဲ့မိကုန်နေနဲ့သူတို့မြောက်ရင်ဆိုင်သွားကြဖို့ရှိပါတယ်။အီရတ်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေဒါမှမဟုတ်ဗြိတိရှ်တပ်ဖွဲ့တွေကြံလည်ရုပ်သိမ်းရေးစီစဉ်နေတဲ့ပတ်သက်လို့ညညာချက်တွေထွက်ပေါ်လာပါကိုမျှော်လင့်မထားကြဖို့အင်ဘူတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမကြာခင်တုန်းကပဲသတိပေးထားတာရှိပါတယ်။အီရတ်မှာဗြိတိန်စစ်သား8000လောက်ရှိနေပြီးအမေရိကန်စစ်သားစုစုပေါင်း13200ရှိနေပါတယ်။ဗြိတိရှ်ဝန်ကြီးချုပ်တိုနီဘလဲနဲ့သမ္မတဘုရှ်တို့ဦးစလုံးဟာအီရတ်ကတပ်တွေကြံမရုပ်သိမ်းသေးတာနဲ့ပတ်သက်ပြီးအပြောဆိုခံနေကြရတာဖြစ်ပါတယ်။သူတို့နှုတ်ဦးစလုံးရဲ့နိုင်ငံရေးအချိန်အဝါတွေဟာလည်းအီရတ်စစ်ပွဲကြောင့်ပဲကျဆင်းနေကြရတာဖြစ်ပါတယ်။